ခုကကျောတို့ဒီမြန်မာနိုင်ငံမှာဆရာနာတိမ်ပြီးတဲ့နောက်ပိုင်းမှာဖန်စီထိမ့်သိမ်းခံထားတဲ့လူတွေထောင်ထဲချီတဲ့အထက်မှာမှဒီအမျိုးသမီးတွေလူငယ်တွေလည်းအများကြီးပါပါတယ်။အမျိုးသမီးတွေဆိုလို့ရှိရင်သူတို့ဖန်စီခံရတဲ့အချိန်မှဒီလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရတာမျိုးပေါ့နော်။မတင့်တော်တဲ့အပြုအမူအသုံးအနှုန်းတွေနဲ့ဖြစ်ဖြစ်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ကိုယ်ထိလိုက်ရောက်ညှဉ်းပန်းနှိပ်စက်တာမတရားပြုတာတွေရှိတယ်ဆိုတဲ့သတင်းတွေလည်းအတော်လေးထွက်လာတော့ကျွန်တော်တို့တွေ့ရတယ်။ Stroke ဒီ NUT ရဲ့လူ့ခွင့်ရေးဝန်ကြီးဌာနအနေနဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိများသိထားပါလဲရှင
်။ဟုတ်ကဲ့ကျွန်တော်တို့ဝန်ကြီးဌာနတွေမှာကဘယ်နဲ့ NUG မှာရှိတဲ့အမျိုးသမီးလူငယ်နဲ့ကလေးကြီးရဝန်ကြီးဌာနကျွန်တော်တို့ပူးပေါင်းပြီးတော့ဒီအချက်တွေကိုစုဆောင်းမှုတွေလုပ်ဆောင်ပါတယ်။လုပ်ဆောင်တဲ့အခါမှာအချက်လက်တော်တော်များတက်လာပါတယ်။ဒါပေမဲ့ဒီလိမ်မိုင်းဆိုင်ရာစော်ကားတဲ့ဒီအကြမ်းဖက်မှုပေါ့နော်။ကာယအင်ကြီးပြည့်စည်ရဲ့ဟာလည်းတော့ရတယ်။ဒါပေမဲ့မတိမ်မှုလို့ပြောလို့ရတဲ့အမှုတွေကတော့ကျွန်တော်တော်တော်ကြီးကိုရှာရတယ်။ရှာတဲ့ကိစ္စတခုဟာဟိုမဖြစ်တာမဟုတ်ကြဖြစ်တယ်ဒါပေမဲ့အဲ့ဒီကိစ္စကိုပြန်ပြောရမှာရှစ်တဲ့အကြောင်းအရာတွေနောက်ကဒါနဲ့ပတ်သက်ပြီးတော့ပြန်ပြောမယ်ဆိုရင်နောက်ထပ်ဒီစစ်ကောင်စီရဲ့လက်အောက်မှာဆက်ပြီးတော့အပြစ်ပေးရေးယူခံရမှာဆိုပြီးတော့တော့မပြောကြတဲ့ကိစ္စမျိုးရှိတယ်အဲ့တော့ကျွန်တော်တို့တွေ့ပါတယ်တွေ့တဲ့အခါမှာဘယ်လိုမျိုးတွေ့လဲဆိုလို့ရှင်တော့ဆန္ဒပြတာချင်းတူတူဒီမိုကရေစီရရှိရေးနဲ့ဆရာနာရှင်ဆန့်ကျင်ရေးနဲ့လှုပ်ဆောင်တာချင်းတူတူအမျိုးသမီးတွေဖြစ်တဲ့အတွက်ပုံမှုပြီးတော့အကြမ်းဖက်ခံရတာဒါကရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နောက်တစ်ခုကတော့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကျွန်တော်တို့လိမ်မိုင်းဆိုင်ရာဆိုတာဗစက်ကသားပြောမရပြောပြောတာလိမ်မိုင်းဆိုင်ရာချင်းချုပ်တာအဲ့ဒီအမှုတွေကတော်တော်များပါတယ်အဲ့တော့စတင်ပြီးတော့ဖန်စီကလေးကချုပ်နှောင်နေတဲ့ကာလစစ်စစ်နေတဲ့ကာလမှာဆိုအဆိုးဆုံးပေါ့အဲ့လိုမျိုးကိစ္စတွေဖြစ်နေတယ်ဖြစ်တဲ့နေရာမှာလည်းကျွန်တော်တို့ရန်ကုန်မန္တလေးမြို့တွေမကဘဲနဲ့တချို့သောနေတွေမှာနော်နေမျိုးတွေမှာရှိရရှမ်းပြည်နယ်ဘက်မှာဟောချင်းပြည်နယ်ဘက်မှာဟောနောက်ကစကိုင်းတိုင်းပဲခူးတိုင်းစတဲ့နေရာမှာဟောအမျိုးသမီးတွေကိုဖမ်းခံတီးတဲ့ခါမှာစစ်ဆေးတဲ့ခါမှာအဲ့လိုမျိုးပုံစံဖြစ်နေတာတကယ်တနိုင်ငံလုံးကြီးပါကိုဖြစ်နေတဲ့ပုံစံမျိုးကိုတွေ့ရှိရပါတယ်ဗ
ျဟုတ်ကဲ့ကျမတို့နောက်ပိုင်းကြားတဲ့အထဲမှာဆိုရင်မိသားစုဝင်တွေထဲမှာတကယ်တက်ကြွလှုပ်ရှားသူတွေကိုဖမ်းလို့မရတဲ့ခါမှာတစားကန်အဖြစ်နဲ့ဖမ်းတဲ့ဖြစ်ရပ်တွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကလေးငယ်တွေပါတယ်ဆိုတာကိုလည်းတွေ့ရတယ်ဒီအခြေအနေရောတော်တော်ကိုကြကြပြန့်ပြန့်စိုးရိမ်စရာရှိနေသလား
ဟုတ်ပထမပိုင်းကတော့ဒီတက်ကြွလှုပ်ရှားသူဖမ်းလို့မမီလို့ရှိရင်သူ့မိခင်ကိုဖမ်းဆီးပြီးတော့ဖြစ်ပေးတဲ့ဟာမျိုးပေါ့နော်ဒီရန်ကုန်တိုင်းမှာရှိတဲ့တယောက်နော်အဲ့ဒီတယောက်နဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်နောက်တစ်ခါနောက်ပိုင်းမှာတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့မိသားစုဝင်တွေမှာအသက်မအရန်ကိုငယ်ရသေးတဲ့ကလေးတွေကစားဖန်စီရတဲ့စားကန်ဖြစ်ဖန်စီရဒါမှမဟုတ်လို့ရှိရင်တော့မိသားစုနဲ့အတူဖန်စီခံရတဲ့ကိစ္စမျိုးဖြစ်ပါတယ်။နေရာမှာကျွန်တော်ဖြစ်တယ်တချို့ဆိုရင်ခီးသွားလာရင်လည်းယောက်ျားကနေတိန့်ချောင်နေတယ်။အဲ့တော့မိသားစုကတခြားတနေရာသွားတယ်။သွားတဲ့အခါမှာလမ်းပေါ်မှာဖန်စီပြီးတော့အသက်မပြည့်သေးတဲ့ကလေးရော၃-၅ယောက်ဖန်စီသွားတဲ့ကိစ္စကျွန်တော်တို့ဒါနေပြည်တော်ဘက်မှာကျွန်တော်တို့တခုတွေ့ပါတယ်။နောက်ထပ်ပို့ပြီးတော့အများသိကြတဲ့မိုးကုတ်မြို့မှာအဖေကိုဖမ်းလို့မရတဲ့အတွက်ကြောင့်မလို့မိခင်နဲ့နာမည်ရွယ်ကလေးနဲ့သူ့ရဲ့နောက်ထပ်68နှစ်အရွယ်ရှိတဲ့သမီးကိုအတူတူကဖမ်းဆီးတယ်။နာမည်ရွယ်ကလေးကိုတော့ပြန်ပြီးတော့လွတ်ပေးတဲ့အရာမျိုးရှိပေမဲ့အဲ့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ဆက်လက်ကြုံတွေ့နေရတာ။နောက်တစ်ခုကတော့ကျွန်တော်တို့ဒီ CDM လုပ်ပြီးတော့ COVID ကိစ္စကိုတကယ်တည်းတည်းဝင်လို့ဆောင်ခဲ့တဲ့ဆရာဝန်အမျိုးသမီးရဲ့နော်ကလေးကိုဆိုလို့ရှိရင်လည်း9နှစ်ပါ။သူဆိုလို့ရှိရင်လည်းဖမ်းဆီးခံတဲ့ပြီးတော့အခုချိန်ဒီပဲရလို့ရမှမသိဘူး။ရောက်မှမသိဘူး။အဲ့တော့ဒီလိုမျိုးကိစ္စတွေကဖြစ်နေတယ်ကျွန်တော်တို့ရသလောက်စုံလာမိမယ်တချို့နေအတွက်မှာတော့မတိနိုင်သေးတဲ့အခြေအနေမျိုးလည်းအများကြီးရှိနိုင်ပါသေးတယ်။ဒါကတော့ကျွန်တော်တို့လုံးဝမဖြစ်တင်ပါဘူး။အပြစ်ရှိတဲ့ကလေးဖြစ်တယ်။ဒါကကလေးကအပြစ်ရှိသည့်ဆိုပြီးတိုင်အောင်မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥပဒေအရအသက်10နှစ်အောက်မှာရှိတဲ့ကလေးရဲ့ပြုလွတ်မှုကပြစ်မှုမမြောက်ဘူး။အခုကပြစ်မှုလည်းမဟုတ်ဘူး။ဒါကအသက်မပြည့်သေးတဲ့ကလေးကိုဥပဒေကိုကျော်လွန်ပြီးတော့ဖမ်းဆီးမှုကဒါကဒီနောက်ပိုင်းမှာတော်တော်ဖြစ်လာတဲ့ကိစ္စလေးတွေတွေ့ရပါတယ်ဗျ။
ဆိုအခုဆိုရင်ဒါအာနာသိန်းနာကလည်း9လခွဲလောက်အထိကိုဖြစ်လာပြီးအခြေအနေတွေကတချို့ပိုဆိုးလာတဲ့အခြေအနေတွေလည်းရှိနေတဲ့ဆိုတဲ့အခါကျတော့အခုလိုဖြစ်နေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ NUG ရဲ့လူခွင့်ရေးရာဝန်ကြီးဌာနအနေနဲ့ရောလက်ရှိမှာဘလောက်အနေထားအထိဘလို့ပုံစံနဲ့မြန်ဆောင်ရွက်နိုင်တာတွေရှိမယ်လို့ပြောနိုင်ပါမလဲ
။ဟိုကျွန်တော်တို့ဒီဝန်ကြီးဌာနအသေးသေးကတော့သူ့ရဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်သတ်မှတ်ထားတဲ့တာဝန်တွေမှာညီမျိုးစုံလုပ်နေပါတယ်။အစိုးရတစ်ဖွဲ့လုံးကတော့လူအပ်တဲ့ကိစ္စတွေကိုလုပ်ငန်းများလှုပ်ဆောင်နေတယ်ကျွန်တော်တို့ဝန်ကြီးဌာနကတော့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဖြစ်တဲ့ကြောင့်လူခွင့်ရေးကိစ္စကိုအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်အဲ့တော့ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့စုဆောင်းပါတယ်ကျွန်တော်တာဝန်ယူခြင်းဒေါက်တာဆဆာတို့ဒီကစုဆောင်းထားတဲ့ချက်တွေလည်းရှိပါတယ်အဲ့ဒီအချက်တွေကိုစီစီကြမှတ်တမ်းတင်ပြီးတော့တကယ်ကိုတရားရုံးတော်မှာ အမှုဖွင့်ပြီးတော့အရေးယူနိုင်တဲ့ကိစ္စတွေဖြစ်အောင်ကျွန်တော်တို့ဒါတွေတည်ဆောက်နေတယ်။ဒီလိုလူခွင့်ကိစ္စတွေချိုးဖောက်နေတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုအရေးယူတဲ့အခါမှာဒါတွေကသက်သေထောက်တာအများကြီးဖြစ်မှာသိကြပါတယ်။နောက်တစ်ခုကတော့လူခွင့်ဝန်ကြီးဌာနဖြစ်တဲ့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဖြစ်နေလို့ရပါတယ်။ဒါကြောင့်မကြာမီကကျင်းပခဲ့တဲ့လူခွင့်ကောင်စီရဲ့နီလာခံတွေမှာကျွန်တော်ဒီချက်တွေကိုအားလုံးသိအောင်ကျွန်တော်လှုပ်ဆောင်နေ။လှုပ်ဆောင်ပြီးတော့ဒီလိုမျိုးကိစ္စတွေကိုကျူးလွန်နေတဲ့ဒီစစ်ကောင်စီကိုအတိမှန်မပြုဖို့စစ်ကောင်စီကိုအားပေးမိခြင်းကလူခွင့်ကိစ္စတွေကိုပုံမှုကိုချိုးဖောက်ခံရဖို့အတွက်အားပေးရဖြစ်တဲ့အတွက်ဒါတွေအားမပေးဖို့အတွက်တင်ပြတောင်းဆိုမှုတွေလုပ်တယ်။အဲဒါကြီးကြောင့်မလို့ကျွန်တော်တို့ကုလသမဂ္ဂရဲ့စုံဖြတ်ချက်တွေကအားကောင်းလာတယ်။ဒါပေမဲ့အပြည့်အဝအားကောင်းနေလားဆိုတော့မဟုတ်သေးဘူးဗျ။စုံဖြတ်ချက်ထပ်ပြီးမယ်အရှင်မိုင်းကိုဆက်တင်ပြီးတော့ကျွန်တော်တို့တကယ်လှုပ်ဆောင်မှုတွေလိုအပ်နေတော့ပါပဲ။ဒါကြောင့်မလို့ဒီလိုမျိုးဆုံးဖြတ်ချက်တွေမကဘဲနဲ့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါမဲ့စတင်မှာမှာကျင်းပါမယ်ကုလသမဂ္ဂအထွေနီလာခံမှာတစ်ဆင့်မြန်မာနိုင်ငံကိုဒီချက်ပုံမှုပြီးတော့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါကိုကျွန်တော်တို့ပြည်ဆက်လက်အသုံးပြုနေပါတယ်ဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့မြန်မာနိုင်ငံမှာကဒါအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုတွေဆိုတာကအရင်တုန်းကကလေးကလည်းရှိခဲ့တဲ့ကိစ္စတွေပါ။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီအခြေအနေတွေကပိုပြီးတော့ဆိုးလာတယ်လို့ရောပြောနိုင်သလားရှင်
။ပိုပြီးတော့ဆိုးလာပါတယ်။ကျွန်တော်တို့ရင်လုံးကဒီကကျွန်တော်တို့တိုင်းရင်းသားဒေသတွေမှာရှိတဲ့တိုင်းရင်းသားအမျိုးသမီးတွေအခုလိုပဲလိမ်မိုင်းဆိုင်ရာစော်ကားမှုတွေနော်ဒီလိုမျိုးလိမ်မိုင်းဆိုင်ရာမတိုင်းချင်းတပ်ဖြတ်မှုတွေအထိကြုံတွေ့ရတယ်။အဲ့ဒါတွေကမပြောက်သွားပြီလားဆိုမပြောက်သေးဆက်လက်ရှိနေတော့မယ်။တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေကဒါမျိုးကိစ္စတွေဖြစ်တယ်။ကျွန်တော်တို့ဒီ mint app ဘက်မှာဒီချင်းပြည်နယ်ဘက်မှာအင်အားသုံးပြီးဖြိုခွင်းတဲ့ခါမှာတချို့သောအမျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားခံထိရသိတယ်။ဒါပေမဲ့အချက်တရားကြောင့်ဖွင့်ပြောမှုအားနည်းအဲ့တော့ကျွန်တော်တို့ဒီရှမ်းပြည်နယ်မှာလည်းဆက်ပြီးတော့ရှိနေဆုံးပဲအဲ့တော့ဒါတွေကအရင်ကအချိန်ကြီးကကြောင်းလဲသွားတော့မကြောင်းလဲဘူးဒါပေမဲ့အခုလိုမျိုးလိမ်မိုင်းဆိုင်ရာစော်ကားမှုကခုနစစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာကပဲနဲ့မြို့ကြီးပြကြီးရဲ့မြို့လေကောင်မှာဒီမီးရောင်ထိတ်တွေအောက်မှာလည်းဖြစ်တယ်ဥပမာပွာလာတဲ့အမျိုးသမီးတွေကိုစော်ကားတာပစ္စည်းရှာမယ်ဆိုပြီးတော့ဖွဲ့ပညာလုပ်တာဒါတွေကအများကြီးဖြစ်နေတာကျွန်တော်အခုချိန်ကြီးကြုံတွေ့ရတယ်နောက်တစ်ခါမှအရင်တော့ကလူမသိခဲ့တဲ့တိုင်းရင်းသားအမျိုးသမီးတွေအခြေအနေတွေပုံစံတိုင်းပဲနှိမ့်ဆက်တာဒိမ့်မိုင်းဆိုင်ရာကျွန်တော်တို့အကျန်းဖက်မှုတွေအခုကြုံတွေ့ရတယ်။ဒါကပုံမှုတော့ဆိုးွားလာတာပေါ့။အဲ့ဒီနေရာမှာအမျိုးသမီးလို့ပြောတိုင်းပြောရင်ကျွန်တော်ကအမျိုးသမီးကြားထဲမှာလည်းအမျိုးသမီးရဲ့သူဝတ်စားစီရင်ပြီးနေထိုင်တဲ့ transgender woman တွေလည်းပါတယ်ဆိုတာမိထားလို့မရပါဘူး။transgender woman တွေကတော့ခုနလိုအမျိုးသမီးရဲ့သူဝတ်စားတဲ့အတွက်ကြောင့်မလို့သူတို့ဘောမှာအထင်သေးမှုတွေသူတို့ဘောမှာမုန်းတီးမှုတွေကြောင့်ပုံမှုပြီးတော့အချက်ခွဲခံထိတဲ့ဟာမျိုးဟိုအပြစ်ပေးတဲ့နေရာမှာဘယ်လိုမျိုးဖြစ်သေးလဲဆိုတော့ဟိုသူတို့ရဲ့တိတ်ခါကြအောင်တမင်တသက်လောင်ပြီးပြီးတော့ပြောင်းလောင်တဲ့ပုံစံမျိုးဖြစ်အောင်အဲ့လိုမျိုးလှုပ်ဆောင်တဲ့အရာတွေလည်းကြုံတွေ့ရတာကြတော့ဒါတွေကပုံမှုဆိုးွားလာတဲ့အချက်တွေပဲဖြစ်ပါလေဗ
ျဟုတ်ကဲ့ပါရှင်အဲ့တော့ဒီလိုအခြေအနေတွေဆိုးွားလာတဲ့လူခုရေးချိုးဖောက်မှုတွေကိုရပ်တန့်နိုင်ဖို့အတွက်အကောင်းဆုံးအထည်ရောက်ဆုံးပြည်တွင်းပြည်ပဘာတွေများဆောင်ရွက်နိုင်မလဲရှင
်အခုလှုပ်ဆောင်နေတာတော့ကျွန်တော်တို့အမှတ်တမ်းတင်နေသေးတာပါဒါပေမဲ့အားလုံးသဘောပေါက်ပြီလားဒီစစ်ကောင်စီရှိနေတဲ့များကာလပတ်လုံးဒီလူခွေချိုးဖောက်မှုတွေအများကြီးဖြစ်နေမယ်ဒီလက်မြို့ရွာမြို့ကြီးပြားကြီးနဲ့တိုင်းရင်းသားဒီဒေသနေဆဲနေဆုံနေပြားတွေမှာစတာတွေဆက်တော့ဖြစ်နေမှာအဲ့တော့ဒါတွေကိုကျွန်တော်တို့ပေရှားနိုင်မှဒီလိုကိစ္စရက်တက်မှာဖြစ်ပါတယ်အဲ့ဒီတော့အရင်းစင်ရဲ့မြင့်မြတ်ပြောသလိုပဲစစ်ကောင်စီအာဏာဆက်ပြီးရှိနေတဲ့ကာလပတ်လုံးဒါကိုကျွန်တော်ကြုံတွေ့နေရအောင်ပါပဲဘလောက်ဒီမှတ်တမ်းယူနောက်တာမှတ်တမ်းတွေပဲတိုးလာမယ်အဲ့တော့ဒါကိုရက်တမှုတွေဒီတွင်မှလည်းဆက်လက်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်အင်အားလူရင်းအားနဲ့ဆက်လက်ပြီးတွန်းလှန်ကြပါပြည်ပကလည်းစံတမန်ကြီးရဖြစ်စေတခြားသောနိုင်ငံလိုက်အရေးယူဆောင်ရွက်တဲ့စီးပွားရေးပိတ်ဆို့မှုလက်နက်ပိတ်ဆို့မှုနဲ့စံတမန်ကြီးရပိတ်ဆို့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှဒီတွင်ပြည်ပနှစ်ခုပေါ်အားညီမျှပြီးတော့ဟန်ချက်ညီညီနဲ့ဖြစ်အာနာရှင်ကိုကျွန်တော်တို့ဖေရှားနိုင်မှာဖြစ်ပါတယ်အဲ့ဒါအပေါင်းဆုံးအဖြစ်ပဲဖြစ်ပါဆရာ
ဟုတ်ကဲ့ပါရှင်အခုလိုချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဦးအောင်မျိုးမင်းကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ